ဘယ်လာရုစ်နိုင်ငံမှာသမ္မတသက်တမ်း26နှစ်ရှိပြီဖြစ်တဲ့အလက်ဇန်ဒာလူကာရှန်ကိုကိုနောက်ထပ်သမ္မတသက်တမ်းထပ်တိုးပေးလိုက်တဲ့အငင်းပွားပွဲရာရွေးကောက်ပွဲအပြီးစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားနေရမှာတနုအနေနဲ့ကမြို့တော်မင်စက်မှာလူပေါင်းအနည်းဆုံး3,000လောက်ဆန္ဒပြခဲ့ကြပါတယ်။အတိုက်ခံခေါင်းဆောင်ဆွစ်ဇာလန်နာစီဟန်နိုစကာရာကဦးဆောင်ပြုလုပ်တဲ့ Freedom for March လူထုဆန္ဒပြပွဲကြီးမှာလူပေါင်း3,000 to 2,000ကြားပါဝင်ခဲ့တာဖြစ်ပြီးမကြာသေးခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့တရားဝင်မှုကိုမေးခွန်းထုတ်ခဲ့ကြပါတယ်။တချိန်တည်းမှာပဲသမ္မတလူကာရှန်ကိုကိုထောက်ခံသူတွေထောင်ထဲချီပြီးတံပြန်အင်အားပြခဲ့ကြပါတယ်။သမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအသစ်ကိုကျင်းပပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကသူ့ကိုထောက်ခံသူတွေကိုသမ္မတလူကာရှန်ကိုမေကွန်းပြောကြားရမှာရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုခဲ့ပြီးမငြိမ်မသက်ဖြစ်ရတာဟာနိုင်ငံသားဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့တယ်လို့ဘယ်လာရုစ်နယ်စပ်15မိုင်အကွာမှာနေတိုးတပ်ဖွဲ့ဟာလက်နက်တွေကိုစုဆောင်းနေတယ်လို့လည်းသူကဆွဆွဲခဲ့ပါတယ်